နယူးယောက်ခြေဆိုင်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကတနင်္လာနေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်အတွင်းဖြစ်ခဲ့တဲ့ဘာသာရေးပြပခအတွင်းမွတ်စလင်တွေအပေါ်မှာအကြမ်းဖက်တိုက်ခိုက်မှုတွေမှာအာဏာပိုင်တွေပါဝင်ပတ်သက်နေတယ်လို့စွပ်စွဲထားပါတယ်။ဒီလိုလှုပ်ဆောင်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုတွေအသွင်ဆောင်တယ်လို့လည်းဖော်ပြထားတဲ့အဲ့ဒီအစီရင်ခံစာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်ရတဲ့အပြင်အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့တနင်္လာနေ့ကထုတ်ဖော်ပြောကြားလိုက်ပါတယ်။အပြည့်အစုံကိုတော့ဒေါ်လာလာတန်ကပြောပြပေးပါမယ်ရှင
်။ဟုတ်ကဲ့ Human Rights Watch လူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဧပြီလ22ရက်နေ့ကထုတ်ပြန်ခဲ့တဲ့ All you can do is pray ဆိုတဲ့ဆုတောင်းယုံကတပါတခြားအားကိုးပွေရာမရှိဆိုတဲ့အဓိပ္ပာယ်ရတဲ့အစီရင်ခံစာဟာမျက်မြင်သက်သေအများပြအပါဝင်ရိုဟင်ဂျာမွတ်စလင်တွေနဲ့ရခိုင်ဗုဒ္ဓဘာသာဝင်တရားကျော်တို့နဲ့တွေ့ဆုံမိမြန်းထားတဲ့အချက်တွေကိုအခြေခံပြီးရေးသားပြုစုထားတာဖြစ်တယ်လို့ဆိုပါတယ်ပြီးခဲ့တဲ့နှစ်ဇွန်လနဲ့အောက်တိုဘာလကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှု200အတွင်းလူပေါင်း200ကျော်သေဆုံးခဲ့ရပြီးလူသသိန်းကျော်အိုးအိမ်မဲ့ဖြစ်ခဲ့ရပါတယ်။ဒါအပြင်လူခွေစောင့်ကြည့်အစီရင်ခံစာအရတချို့ဖြစ်ရတွေဟာဆိုးရွားလှပြီးကြိုတင်သတိပေးထားပေမဲ့လို့လေလုံခြုံရေးတပ်ဖွဲ့ဝင်တွေကရိုဟင်ဂျာတွေထံကနေဒုဒ္ဓားတွေကိုသိမ်းကာအကာအကွယ်မပေးနိုင်ခဲ့တဲ့အတွက်ကြောင့်လေဗုဒ္ဓဘာသာဝင်လူအုပ်ကြီးလက်ချက်ကြောင့်တည်ဆုံးခဲ့ရသူတွေအနေနဲ့ကလေး28ဦးပါဝင်တယ်လို့ဖော်ပြထားပါတယ်။အခုလိုအာဏာပိုင်တွေရဲ့ပါဝင်ပတ်သက်မှုကိုထောက်ပြပြီးလူသားမျိုးနွယ်စုအပေါ်ကျူးလွန်မှုတရားအဖြစ် Human Rights Watch အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။ဒီအချက်အလက်ဖော်ပြချက်တွေနဲ့ပတ်သက်လို့ Human Rights Watch ရဲ့အစီရင်ခံစာအသစ်ပါအချက်အလက်တွေကို American ပြည်ထောင်စုကနီးနီးကပ်ကပ်စောင့်ကြည့်နေတယ်လို့နိုင်ငံခြားရေးဌာနယာယီလက်ထောက်ပြောခွင့်ရ Patrick Ventral ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ We're aware the reports in the United States will continue to carefully monitor the situation and consider information as it becomes available. So we're looking at the entire broad body of information available and looking into any allegations when they arise.
ဒီသတင်းတွေကိုကျွန်တော်တို့ကြားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အခြေအနေကိုတည်တည်ချာချာလေ့လာစောင့်ကြည့်နေပါတယ်။အချက်အလက်တွေလက်ခံရရှိရင်ရသလိုသတင်းတွေကိုစီစစ်သုံးသပ်သွားမှာဖြစ်ပါတယ်။ဒါကြောင့်မလို့သတင်းအချက်လက်အားလုံးကိုလေ့လာသုံးသပ်မှာဖြစ်သလိုဆွဆွဲချက်တွေထွက်ပေါ်လာခဲ့ရင်လည်းတည်တည်ချာချာသုံးသပ်သွားမှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုအနေနဲ့ပြီးခဲ့တဲ့သတင်းပတ်တောက်ကြာနေ့ကနှစ်ပတ်လည်လူခွင့်စီရင်ခံစာထုတ်ပြန်ရမှာတချိန်ကအထူးချံဖြစ်ခဲ့တဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေနဲ့လူခွင့်ကာကွယ်ဆောက်ရှောက်မှုတွေပုံမခိုင်မာလာတဲ့တိုးတက်တဲ့အရေးကြီးအောင်တွေမြင်တွေ့ခဲ့ရတယ်လို့သုံးသပ်ထားတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဗုဒ္ဓဘာသာဝင်တွေနဲ့ရိုဟင်ဂျာမွတ်စလင်တွေကြားပြည်ပခအခြေအနေကိုထောက်ပြရမှာတော့မြန်မာစုရအနေနဲ့အကြမ်းဖက်မှုကိုနှိမ်နင်းရမှာလုံခြုံရေးတပ်တွေကိုဆီလွတ်ခြင်းပြပခဖြစ်ပွားရာဒေသတွေကိုနိုင်ငံတကာလိလရေးပုဂ္ဂိုလ်တွေကိုတွားရောက်လိလခွင့်ပြုခြင်းစသဖြင့်အပြုသွောဆောင်တဲ့ခြေလှမ်းတွေကိုမြင်တွေ့ခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လည်း Human Rights Watch အစီရင်ခံစာအသစ်နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကစိုးရိမ်မကင်းဖြစ်တဲ့အကြောင်းလည်း Mr. Ventral ကထောက်ပြခဲ့ပါတယ
်။ The United States remains deeply concerned about the situation facing minority populations affected by violence in Burma. We remain concerned aboutinstances of mob violence and violence directed against
ဒီမနက်ကမှချမ်းဖတ်မှုတဲ့ရင်ဆိုင်နေကြရတဲ့လူနည်းစုတွေအခြေအနေနဲ့ပတ်သက်လို့လည်းအမေရိကန်ပြည်ထောင်စုကအလွန်ပဲစိုးရိမ်မကင်းဖြစ်ပါတယ်မြန်မာနိုင်ငံမှာဘာသာရေးနဲ့တိုင်းရင်းသားလူနည်းစုတွေကိုဥတီတဲ့လူအုပ်ကြီးတွေရဲ့ချမ်းဖတ်မှုဖြစ်ရတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့စိုးရိမ်မကင်းဖြစ်ပါတယ်ဒါကြောင့်မြန်မာအစိုးရအနေနဲ့ချမ်းဖတ်မှုတွေကိုနောက်ထပ်မဖြစ်ပွားရအောင်ဟန်တားနိုင်မဲ့တင့်တော်တဲ့ခြေလှမ်းတွေလမ်းပြီးအကြမ်းဖက်ခံရသူတွေကိုကာကွယ်ပေးဖို့ပြည်တွင်းမှာအုံမဲ့အိမ်မဲ့ထွက်ပြေးနေကြရတဲ့လူတွေနဲ့တခြားလိုအပ်တဲ့လူတွေစီကိုပုံမှန်လူသားချင်းစာနာထောက်ထားမှုအကူအညီတွေအဟန့်တားမရှိအချိန်မီရရှိနိုင်ဖို့လဲလှုံ့ဆော်ပေးဖို့ကိုကျွန်တော်တို့ဆက်ပြီးတော့တောင်းဆိုပါတယ
်ဒီမိုကရေစီနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအပြင်တည်ငြိမ်လက်ခွင့်စသဖြင့်လူအခွင့်အရေးတိုးတက်မှုတွေကြောင့်တန်ခတ်ပိတ်ဆို့မှုအများစုကိုရှော့ချပေးခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာအာဏာပိုင်မှနေဆက်လက်ဆက်ဆံရမှာပြည်ပခတ်တွေကိုရေရှည်ဖြည့်ရှင်းနိုင်ဖို့အဓိကတိုက်တွန်းခဲ့တာလည်းဖြစ်တယ်လို့ Mr. Ventral ကပြောပါတယ
်။ We continue our engagement with Burmese authorities and we also continue to urge the government to bring justice to affected communities to address the root causes of this violence.
မြန်မာအာဏာပိုင်တွေနဲ့ကျွန်တော်တို့ဆက်လက်ဆက်ဆံနေသလိုပြည်မှုကျူးလွန်သူတွေကိုတရားဥပဒေအရရေးယူဖို့ကိုလည်းဆက်လက်တိုက်တွန်းပါတယ်။ဒ ဒီအကြမ်းဖက်မှုရဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းပေးပြီးတော့မြန်မာနိုင်ငံမှာတိုင်းရင်းသားအုပ်စုတွေကြားအတူတကွတိုက်တိုက်ဝင်ဝင်နေထိုင်ပြီးနောက်ထပ်ပြည်ပခါတွေမဖြစ်ရလေအောင်အကာအကွယ်ပေးမဲ့စနစ်တရက်ကိုချမှတ်ပေးဖို့ကိုလည်းကျွန်တော်တို့တိုက်တွန်းပါတယ်မြန်မာအနာဘိုင်းတွေနဲ့ကျွန်တော်တို့ဆက်ဆံမှုမှာဒီဘိုင်းတွေဟာအများကြီးပါဝင်ပါတယ
်ဒါအပြင်ရခိုင်ပြည်နယ်ပြည်ပခါနဲ့ပတ်သက်လို့တရားကော်မရှင်ရဲ့အစီရင်ခံစာထွက်ပေါ်လာတာကိုစောင့်ကြည့်ရမှာဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံမှာဘာသာရေးအကျန့်ဖက်မှုတွေအဆုံးသတ်ပြီးရေရှည်ခံမဲ့ညီညာရေးရရှိဖို့ခြေလှမ်းတွေယူရမှာလဲအမေရိကန်ပြည်ထောင်စုကထောက်ခံအားပေးသွားမှာဖြစ်တယ်လို့လည်းဆိုပါတယ် Human Rights Watch အဖွဲ့ရဲ့စီရင်ခံစာပါဆွဆွဲချက်တွေနဲ့ပတ်သက်လို့တော့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးဝင်းမြိုင်ကမွတ်စလင်တွေကိုနှိပ်ကွပ်ရမှာလုံခြုံရေးတပ်တွေပါဝင်ပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်ကိုလက်မခံပယ်ချခဲ့ပြီး Human Rights Watch စုံစမ်းစစ်ဆေးသူတွေအနေနဲ့ပြာမအခြေအနေကိုနားမလည်ကြတဲ့အကြောင်းတုံ့ပြန်ပြောကြားထားတာကို AP သတင်းမှာဖော်ပြထားပါတယ်ရှင်။